ကိုင်းတိုင်းကမ်းဘလူခရိုင်အတွင်းစစ်ကောင်စီတပ်တွေရဲ့လက်ထက်နဲ့ကျေးရွာပေါင်း1900ကအင်ဂျင်6000ကျော်မီးလောင်ဆုံးရှုံးခဲ့ပြီးအရသာတိကတိဆုံးမှုတွေလည်းရှိခဲ့တယ်လို့ကမ်းဘလူခရိုင်တက်ကြွလှုပ်ရှားသူများအဖွဲ့ကထုတ်ပြန်ပြောဆိုပါတယ်အခုဇွန်လအတွင်းမှာလည်းစစ်ကောင်စီနယ်မြေရှင်းလင်းရေးဆက်လက်လှုပ်ဆောင်နေတယ်လို့ဆိုပါတယ်ကမ်ဘလူဒေသအတွင်းလက်နက်ကိုင်ပဋိပက္ခတွေနဲ့အရသာတိကိုင်မှုတွေအခြေအနေသတင်းပေးပို့ထားတာကိုတော့ကိုညာဝင်းအောင်ကဆက်ပြီးပြောပြမှာပါ
မေလအတွင်းမှာစစ်ကောင်စီတပ်တွေနဲ့ဒူစော်တီအဖွဲ့ဝင်တွေကနေမြေရှင်းလင်းရေးဝင်ရောက်ပြီးကမ်ဘလူခရိုင်အတွင်းကကျေးရွာ18ရွာကနေအိမ်653လုံးကိုမီးရှို့ခဲ့တယ်လို့ကမ်ဘလူခရိုင်တက်ကြွလှူရှားသူများအဖွဲ့ကသတင်းထုတ်ပြန်ပါတယ်ကျွန်းလာမြို့နယ်အတွင်းကကျေးရွာ4ရွာကနေအိမ်25လုံးကျေးလက်စီပေကန်တစ်ခုနဲ့ဇပကြီ3လုံးကိုမီးရှို့ခဲ့ပြီးကမ်ဘလူမြို့နယ်ကကျေးရွာ13ရွာကနေအိမ်620ကျော်နဲ့စာတင်ကြောင်းနှစ်ဆောင်မီးရှို့ခံခဲ့ရတယ်လို့ထုတ်ပြန်တာပါတချို့ကျေးရွာတွေဟာတစ်ချိန်မကအချိန်ချင်းမီးရှို့ခံခဲ့ရတာဖြစ်တယ်လို့လဲကမ်ဘလူခရိုင်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးနေစင်လက်ကပြောပါတယ
်ပြီးခဲ့တဲ့လမှာတော့ဒီကောင်စီဘက်ကနေပြီးတော့ဒီကမ်ဘလူမြို့နယ်ထဲမှာစာလဲတချို့ရွာတွေဆိုရင်တစ်ချိန်နဲ့မဟုတ်ခနဲ့နှစ်ချိန်သုံးချိန်ပြန်ပြီးတော့စစ်ကြောင်းခိုးတာတွေလုပ်တယ်ပြီးတော့ရွာတော့လမ်းများကိုလည်းဒါမီးရှို့သွားတယ်ပေါ့ဒီမေလာကမ်ဘလူမြို့နယ်အတွင်းမှာဒီအင်ဂျီ600ကျော်လောက်တော့ဒါမီးလောင်ပျက်စီးဆုံးရှုံးနေလို့ကျွန်တော်တို့ဒါစင်းချက်လက်တွေအသိရပါဘူးဆရာတော်အချို့ရွာတွေဆိုလို့ရှိရင်တော့50လုံးလောက်ရှုခံရတာရှိတယ်တချို့ကျွာတွေမှာဆိုလို့ရှိရင်လည်း50 60လည်းအဲ့လိုရှုခံရတာရှိတယ်ပြီးခဲ့တဲ့လစီးရင်စရာရတော့အင်ဂျီ600ကျော်လောက်ထိတော့ရှုခံရတာပေါ့
ကမ်ဘလူခရိုင်အတွင်းစစ်စင်ရေးတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူးဒါပေမဲ့ PDF တွေဟာကျေးရွာတွေကိုအခြေပြုပြီးလှုပ်ရှားနေတယ်လို့ဆိုပြီးအရသာထိခိုက်မှုတွေဖြစ်လာရင် PDF ကာကွယ်ရေးအဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့စစ်ကောင်စီဘက်ကတုံ့ပြန်ဖြေရှင်းလေးရှိပါတယ်ဒီဇွန်လထဲမှာစစ်ကောင်စီတပ်ကပင့်တာတိုက်နယ်နဲ့ကိုးရောင်ဘုတ်တိုက်နယ်ကကျေးရွာတွေကိုဝင်ရောက်နယ်မြေရှင်းလင်းစစ်ဆင်ရေးတွေဆက်လုပ်နေတယ်လို့ဦးနေစင်လက်ကပြောပါတယ
်ပြီးခဲ့တဲ့2ရက်3ရက်လောက်ကပဲကမ်ဘလူမြို့နယ်ထဲကရင်းကြီးရွာကိုစစ်ကြောင်းထုတ်တယ်စစ်ကြောင်းထုတ်ပြီးတော့မှဘရောက်ပင်ရွာကစစ်ကြီးရှောင်းတူဖြစ်တဲ့ဥသိမ်းဝင်းကိုဒါပြတ်သက်သွားတဲ့ဆိုတာမျိုးတွေလည်းရှိတယ်ဒါဂျွန်လအတွင်းမှာဖြစ်ခဲ့တာပေါ့နော်အဲ့တော့အဲ့ရင်းကြီးရွာပုံကျင်မှာရှိတဲ့ထဲတိုက်တွေကိုအကုန်မီးရှို့ဖျက်ဆီးတာတွေလုပ်တယ်နောက်ပြီးတော့ပြင်သာတိုက်နယ်တွေကရှန်ကုန်းကြီးရွာကိုလည်းမီးရှို့ဖျက်ဆီးတာတွေလုပ်တယ်ပေါ့နော်အဲ့လိုပဲအလားတူကိုရောင်ဘုတ်တိုက်နယ်ဘက်မှာလည်းအဲ့လိုစစ်ကြောင်းနေမှာကနကိုရောင်ဘုတ်မှာအထင်ချက်ပါတဲ့ဆက်ဆက်တက်ကနေပြီးတော့မှစစ်ကြောင်းတွေထုတ်ပြီးမီးရှို့တာတွေတော့အများကြီးရှိတယ်ဗ
ျကမ်ဘလူခရိုင်အတွင်းကျေးရွာတွေမှာစစ်ကြောင်းတွေတန်ထွက်ချိန်ကျေးရွာကိုပြန်ဝင်လို့ရတဲ့ရွာတွေရှိသလိုရွာတွေကိုလုံးဝပြန်ဝင်နိုင်တော့ပဲစစ်ပေးရှောင်ကြတဲ့ရွာတွေလည်းရှိတယ်လို့ပြောပါတယ်ခရိုင်တစ်ခုလုံးမှာစစ်ရှောင်အရေအတွက်ဟာ6000ကနေ9000ကျားရှိနိုင်တယ်လို့ဦးနေစင်လက်ကပြောပါတယ
်စစ်ပေးရှောင်တွေကတော့တချို့ရွာတွေကဒီမီးရှို့ခံရပြီးတဲ့နောက်ထွက်သွားတယ်ပြီးတော့ဟိုစစ်ကြောင်းထွက်သွားပြီဆိုတာနဲ့ပြောင်းဝင်တာတွေလည်းရှိတယ်တချို့ကြလုံးဝကြီးကိုဒီလုံးဝကိုပြောင်းဝင်လို့မရတဲ့စစ်ပေးရှောင်နေလည်းရှိတယ်အဲ့ဒါကတော့ဒီကမ္ဘူမြို့နယ်ထဲမှာကိုလုံးဝရွာပြတ်တလူဖြစ်သွားပြီးတော့မှလုံးဝလူမနေတော့တဲ့ရွာတွေကတော်တော်များများရှိရပါတော့ဥမာအရင်ပြောမှဆိုပစီကြီးလို့ရွာမို့နောက်ခါပြင်သာလို့ရွာမျိုးပေါ့ရွာပြတ်တလူဖြစ်သွားတာကျွန်တော်တို့ခမန်းနာကတော့ဒီတခရိုင်လုံးသာဆိုရင်စစ်ပေးရှောင်ဦးကြီးက6000 9000လောက်တော့ရှိနေတယ်ခင်ဗျာ
လက်ရှိမှာတော့မိုးရသည်ဖြစ်တာကြောင့်စစ်ပေးရှောင်တွေအတွက်မိုးကာတွေလိုအပ်နေသလိုတောက်သုံးရင်ရှားပါမှုလည်းကြုံနေရပြီးစားနပ်ရိက္ခာနဲ့ဆေးဝါးတွေလည်းလိုအပ်နေတယ်လို့ဒေသခံတွေနဲ့စစ်ရှောင်တွေကိုကူညီသူတွေကပြောပါတယ်ကမ်ဘလူခရိုင်အတွင်းမှာဒီပီလကနေမေလာအတွင်းအခုချိန်ထိထိုးစစ်တိုက်ပွဲနဲ့လေကြောင်းတိုက်ခိုက်မှုတွေစစ်ကြောင်းမပြတ်ဝင်ရောက်နေပြီးနေမြေရှင်းလင်းခံနေရတာကြောင့်စစ်ပေးရှောင်ဥယျာဉ်အရေအတွက်ဟာတိုးတက်တိုးလာနေတယ်လို့လည်းစစ်ကြောင်တွေကိုကူညီဆောင်ရွက်ပေးနေသူတွေကပြောကြပါတယ်ခင်ဗျာ